မြောက်ကိုရီးယား၏အမေရိကန်နှင့်တရုတ်နိုင်ငံတို့ကြားသဘောထားကွဲလွဲမှုရေမရှိကြောင်းသမတ်တော်နှင့်ထရန့်နှင့်တရုတ်သမ္မတရှီချင်းဖင်တို့ရဲ့ပေကျင်းမြို့တော်ကတွေ့ဆုံဆွေးနွေးမှုပြီးမှာပဲအမေရိကန်နိုင်ငံကြားဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုနိုင်ငံခေါင်းဆောင်တွေအာရုံစိုက်ဆွေးနွေးကြကြပြီးမှာပဲသမတ်တော်ရဲ့ခီးစဉ်မှာအတူလိုက်ပါလာတဲ့ဝန်ကြီးတီလာဆန်ကသတင်းတော်တွေကိုဒီကနေ့ပြောလိုက်တာပါ။လူခွင့်ရေးကိစ္စတွေနဲ့တောင်တရုတ်ပင်လယ်ရင်မှာပိုင်ဆိုင်မှုတွေအငင်းပွားနေရတဲ့ပေါ်ခေါင်းဆောင်တို့ပုံမှန်လင်းလင်းဆွေးနွေးကြကြောင်းလည်းပြောပါတယ်။နေတာတွေ့ဆုံမှုတွေအတွင်းမြောက်ကိုရီးယားရဲ့ဆွေးနွေးရမှာနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားကိုလက်ခံမှာမဟုတ်ဘူးဆိုတော့တရုတ်နိုင်ငံဘက်ကရှင်းရှင်းလင်းလင်းပြောကြားခဲ့ကြောင်းလည်းဝန်ကြီးတီလာဆန်ကပြောဆိုခဲ့တာပါ။နိုင်ငံခြားရီမန်းချက်တွေမှာကွာမှုတွေမရှိကြောင်းနဲ့ကိုပိုင်နေပြည်တော်တွေအချိန်ကာလသတ်မှတ်ချက်တွေဖိအားပေးမဲ့စီစဉ်နေရှိနေတဲ့အတွက်အပြန်အလှန်အချိန်ပေးဆွေးနွေးခဲ့ကြောင်းလည်းပြောပါတယ်။တရုတ်သမ္မတအနေနဲ့ခိုင်မာအကောင်းဆုံးတူဖြစ်တာကြောင့်ပြဿနာကိုဖြေရှင်းပေးနိုင်လိမ့်မယ်လို့ယုံကြည်ရကြောင်းသမ္မတထရန့်ကပြောဆိုခဲ့တယ်လို့လည်းပြောဆိုထားပါတယ်။သမ္မတထရန့်ကတော့လူသက်သမားမြောက်ကိုရီးယားလို့တုံ့နှုံပြီးကမ္ဘာကြီးနဲ့ဒေသတွေမှာမြောက်ကိုရီးယားရဲ့ကြီးမားတဲ့ချင်းချောက်မှုကလွတ်မြောက်လာအောင်တရုတ်နဲ့အမေရိကန်ပူးပေါင်းကြိုးပမ်းဖို့လိုအပ်ကြောင်းဒီကနေ့ဆောင်းမှာပဲပြောဆိုထားတာပါ။နျူကလ িয়ার လက်နက်နဲ့ပဋိပက္ခမစ်ဆိုင်းတုံးတွေတိစောက်နိုင်အောင်မြောက်ကိုရီးယားကမြန်မြန်ဆန်ဆန်လုပ်နိုင်ခဲ့တဲ့ခွင့်ရရခဲ့တာမျိုးလို့အတိတ်ကအမှားမျိုးကိုပြန်မလုပ်မိဖို့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားသဘောတူလက်ခံထားတဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုထားပါတယ်။